မြို့သားပညာရေးဥပဒေပြင်ဆင်ရေးအတွက်နေပြီးတော့အမျိုးသားလွှတ်တော်မှာကျန်းလာဖို့ကျင်းပဖို့တတ်မှတ်ထားတဲ့မလတ်9ရက်ကိုရွှေဆိုင်ပေးဖို့အတွက်
ရန်ကုန်မြို့ကဝင်မဲ့ចောင်းသားတပိတ်စစ်ចောင်းကိုပဲခူးတိုင်းလက်ပံမြို့မှာလုံခြုံရေးရဲတွေကပိတ်ဆို့ထားပြီးအခြေအနေတွေတင်းမာနေတဲ့အချိန်မတ်လ9ရက်နေ့အမျိုးသားလွှတ်တော်မှာကျင်းပမဲ့ပညာရေးဥပဒေပြင်ဆင်ရေးကြားနာပွဲကိုចောင်းသား
ကျွန်တော်တို့ချိန်နာတဲ့လွတ်တော်ကျမ်းနာပွဲကိုကျွန်တော်ရွှေ့ရှိဘူးကျွန်တော်တင်ပြလိုက်တယ်။မအောင်လို့ဆိုတော့ဒီចောင်းသားတွေတပိတ်မှောက်ဆန်းတဲ့ကြီးတဲ့နေတာကိုဒါစီထားတယ်။ဒါစီတဲ့အခါမှာအဲတပိတ်မှောက်ဆန်းတာတပိတ်မှာပါတဲ့ចောင်းသားកောင်းဆောင်တွေကဒီလွတ်တော်ကျမ်းနာပွဲမှာတိတိမတက်နိုင်ဘူး။ဒါကျွန်တော်တို့စိုးရိမ်တာကတပိတ်မှောက်ဆန်းတဲ့ចောင်းသားတွေကဒါစီတဲ့ချင်းချောက
ောင်းတဲ့ဆန္ဒပြပွဲကလည်းချင်းချောက်ခံရတဲ့အခြေအနေမှာရှိတယ်။အဲဒါကြောင့်ကျွန်တော်အင်ဒိယကဒီလိုအခြေအနေမျိုးမှာတော့ကျန်းမာပွဲမှာမတော်တင်သေးဘူး။ကျောင်းသားတွေလည်းဒါကိုယ်တိုင်တက်ရောက်နိုင်ပြီးနောက်ကျတော့ဒီမှာရှိကြောင်းလည်းအန်ဒီရဲ့မရှိတော့ဘူး။အင်းချင်းများမယ်ဆိုရင်တော့အဲဒီအခြေအနေမျိုးမှာကျွန်တော်တို့ပြန်တက်နိုင်တယ်ရှိပြီးတော့အင်ဒိယကျွန်တော်တို့ပြန်ညှိထုတ်တာပါ
။ကျောင်းသားတွေကအခုလွတ်တော်ကျန်းမာပွဲကိုသူတို့ဘာကြောင့်မတက်နိုင်တာလဲရှင်။
တားဆီးထားရတဲ့ဒီကျန်းတားဆီးထားတဲ့ခါမှာကျောင်းသားတွေရှိဆက်သွားလို့မရဘူးဒီမှာအလုံးစုံတွေနဲ့ရန်ထားတယ်ဒီလိုအခြေအနေမျိုးမှာသူတပိမောက်ကကျောင်းသားခေါင်းဆောင်တွေကသူတပိမောက်ကသူတို့ဟိုကျောင်းသားတွေကိုစွန့်ခွာပြီးတော့သူတို့မတော်နိုင်ဘူးသူတို့ပြောတယ်ဒီအတွက်သူတို့ဟိုမတက်နိုင်ဘူး
အဲ့တော့ဒီလိုအခြေအနေဒီတိုင်းသွားမယ်အာကျောင်းသားတွေကိုတတိပေးတာတွေထုတ်ပြန်ကြေညာတယ်ဒီမှာအစိုးရဘက်ကဆိုတော့နောက်ဆက်တဲ့အကျိုးဘာတွေဖြစ်လာနိုင်မလဲရှင
်ခုကဲကျွန်တော်တို့ဟိုလေးဝင်ဆိုင်ကဘောတူချက်မှာရှိခဲ့တယ်ကတပိမောက်ဆန္ဒပြတာဒီတော့ဆန္ဒပြမှာပါတဲ့ကျောင်းသားတွေတော့အားပေးကူညီတဲ့သူတော့အရေးယူခြင်းဖန်ရှင်းခြင်းမလုပ်ပါဘူးသူတော့ဒီဆက်ဆက်ရှိတယ်။ဆိုတော့အဲ့ဒါကအဲ့ဒီသဘောတူချက်ကိုဟိုချုပ်ပေါက်နေတဲ့သဘောရောက်နေတယ်။ဆိုတော့ဒါမှမလုပ်ပြန်ဘူးနော်ဆန္ဒပြတာအေးအေးချမ်းချမ်းနဲ့ဖြစ်တယ်။ဒီကကြတော့ဒီကျောင်းသားတွေကိုဒါသူတို့ဖြစ်ဖြစ်နေတာအေးအေးချမ်းချမ်းဖြစ်တယ်ဖန်ရှင်းတာချင်းချောက်တာဒီကမလုပ်ပြန်ဘူးသူကျွန်တော်မြင်တယ်
လက်ရှိလက်ပတန်းကကျောင်းသားတပိတ်စကြောင်းအနေနဲ့အစိုးရအာဏာပိုင်တွေပြောထားတဲ့အတိုင်းလူစုခွဲဖို့အမိန့်ကိုမလိုက်နာဘူးဆိုရင်ကျောင်းသားတွေကိုအရေးယူမှာဖြစ်တယ်လို့တန်ကြားရေးဝန်ကြီးဦးရဲထွတ်ကပြောထားကြောင်း AFP သတင်းမှဖော်ပြထားပါတယ်။ဗုဒ္ဓဘုနစ်ကထုတ်ပြန်တဲ့ NNER ရဲ့ကြေညာချက်မှာတော့အစိုးရလွှတ်တော်ကျောင်းသားနဲ့ NNER ကိုယ်စားလှယ်တွေပါဝင်တဲ့လေးပွဲဆိုင်ဆွေးနွေးသဘောတူညီချက်အရတပိတ်မောက်ကျောင်းသားတွေထောက်ခံအားပေးကူညီနေသူတွေကိုချိန်ချောက်ဖမ်းဆီးအကြမ်းဖက်ဖြိုခွဲတာအရေးယူတာတွေမလုပ်ဖို့အစိုးရကိုတိုက်တွန်းထားပါတယ်ရှင်